ကန့်ခံသာလို့မဘာရဲ့လာတူတော့မောင်ငါတို့အပြတ်တနိုးတံပိုးထားရတဲ့ပကံနေမီထဲမှာနိုင်ငံသားစုံတွဲနှစ်ယောက်ညဉ့်ညမ်းဗီဒီယိုရိုက်ကူးသွားတဲ့အကြောင်းမင်းလဲကြားလိုက်မိပါလားအခုဆိုရင်အဲ့ဒီဗီဒီယိုဖိုင်ဟာကဘာကျော်ညဉ့်ညမ်း website တွေပေါ်မှာအတားအဆီးမဲ့ပြန့်နှံ့နေခဲ့ပါပြီငါတို့ခြေဟောင်းကြီးဂျိမ်းမှုအမွေနဲ့အနေနဲ့အတိမတ်ပြုခံရပြီးမကြခင်မှာပဲဒီလိုဖြစ်ရမျိုးကြုံတွေ့ရတာဟာငါတို့နိုင်ငံသားတွေတော့အင်မတန်ဝမ်းနည်းစရာဖြစ်ပျက်မျိုးလို့ဆိုရမှာပါပဲအခုဆိုရင်ဒေသခံတွေနဲ့ပြည်သူတွေကညဉ့်ညမ်းနဲ့အပြုတ်မှုနဲ့စော်ကားခဲ့တဲ့နိုင်ငံသားနှစ်ယောက်ကိုရာသတကြီးပုံမှန်နှစ်ခုနဲ့ရဲစခန်းမှာအမှုဖွင့်ထားပါတယ်။သူတို့နှစ်ယောက်ကိုလည်းတရားခံမြေးတွေအနေနဲ့တရားရုံးကိုတင်ပြမယ်လို့သိရပါတယ်။ဒါပေမဲ့လို့ငါတို့ရဲ့ငါတို့ယဉ်ကျေးမှုအမွေအနစ်တွေကတော့အမဲဆက်စွန့်တင်းခံရတယ်လို့ဖြစ်ခဲ့ရပြီမဟုတ်လား။သူတို့နှစ်ယောက်ကိုဖမ်းမိဖို့ဆိုတာကလည်းကောက်ရိုးပုံတဲ့အပြောက်ရှာရတာထက်တောင်ပိုပြီးခက်ခဲနေပါလေဦးမယ်။2019ခုနှစ်ကလည်းပကန်းစင်ပြူရှင်ဖရားမှာနိုင်ငံသားသူတယောက်ဝီလစ်စလစ်နဲ့ဓာတ်ပုံရိုက်ကူးခဲ့တဲ့အဖြစ်ပြက်ဖြစ်ပွားခဲ့ပါသေးတယ်။အဲဒီဓာတ်ပုံကလည်းဆိုရှယ်မီဒီယာစာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။ဒါပေမဲ့အခုချိန်ကြီးတရားခံဘယ်သူဘယ်ဝါဘယ်နိုင်ငံကဆိုတာမဖော်ထုတ်နိုင်ခဲ့ပါဘူး။အလားတူ2016ခုနှစ်ကလည်းလောကအိုးဆောင်ဖရားနယ်မြေမှာယဉ်ကျေးမှုနဲ့မဆက်အပ်တဲ့ဓာတ်ပုံတွေရိုက်ခဲ့လို့ဝေဖန်တယ်၊စူညံသွားခဲ့ရပူပါတယ်။ငါတို့နိုင်ငံသားတွေမှာအမြင့်ဆွဲနေတဲ့ယောဂအကြီးကြီးတစ်ခုရှိနေတယ်။အဲဒါကဘာလဲဆိုတော့နိုင်ငံသားတွေကိုအထင်ကြီးပြီးကိုယ်နိုင်ငံသားတွေကိုကိုပြန်အထင်သေးနေတဲ့ယောဂါပါဒီယောဂါဟာလူအတော်များများမှဆွဲကပ်ခိုအောင်နေတယ်လို့ပြောလို့ရပါတယ်တလောကစူပါမားကတ်တစ်ခုကို၅ရောက်သွားတယ်အဝင်ဝမှာလုံခြုံရေးတွေကကိုယ်နိုင်ငံသားအချင်းချင်းကိုပိုက်စိတ်တိုက်ပြီးစစ်ဆေးတယ်အိတ်တွေကိုပါရှာဖွေမှွေနောက်တယ်ငါလွယ်သွားတဲ့လွယ်အိတ်တဲကိုလည်းလက်နဲ့နှိုက်ဖျဲပြီးရှာတယ်ငါနောက်မှာနိုင်ငံသားဇုံတွေတွေပါလာတယ်သူတို့မှလည်းကြိုးပိုးအိတ်တွေနဲ့လက်ကင်အိတ်တွေပါပါတယ်ဒါပေမဲ့လို့လုံခြုံရေးကသူတို့ကိုလုံးဝမစစ်ဆေးတဲ့အပြင်ပြုံးရယ်ပြပြီးတော့အလွယ်တကူဝင်ခွင့်ပြုလိုက်ပါတယ်။ဘာလို့နိုင်ငံသားတွေမှာနိုင်ငံသားတွေကိုအယုံလွယ်ပြီးကိုယ်နိုင်ငံသားအချင်းချင်းကိုအထင်မြင်သေးဆက်ဆံတဲ့ဇယိုက်တွေလူအတော်များများမှရှိနေတာဝန်းနေဝယ်ရာတွေ့ရပါတယ်။အခုပကံဖျားမှဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေဟာဒီလိုအလေးထားတွေနဲ့တိုက်ရိုက်မသက်ဆိုင်တော့တွေဝိုက်ပြီးသက်ဆိုင်နေတယ်လို့ပြောလို့ရပါတယ်။နိုင်ငံသားကိုအယုံလွယ်အထင်ကြီးတဲ့စိတ်ပေါ့ဒီတော့နိုင်ငံသားတွေကအခွင့်အရေးယူတာအသုံးချတာကိုငါတို့ခံလိုက်ကြရတယ်။မရုနိုင်ငံနဲ့ဝင်ပြီးနိုင်ငံသားတွေရာဇဝတ်မှုကျူးလွန်တာဒေသခံတွေကိုအထင်သေးစော်ကားနှိမ်ချဆက်ဆံတာမကြားချင်မှအဆုံးပါပဲ။တလောကလည်းတရုတ်နိုင်ငံသားတွေကကန့်သက်ထားတဲ့ပကံဖျားနယ်မြေတွေကိုမူးယစ်တောက်စားပြီးကားနဲ့တိုက်ရောက်ခဲ့တဲ့ဖြစ်ရဖြစ်ပေါ်ခဲ့ပါသေးတယ်။သက်ဆိုင်ရာကထိရောက်တဲ့ပြစ်ဒဏ်မချမှတ်ပဲငွေဒဏ်အနည်းငယ်ပေးဆောင်စီပြီးပြန်လွတ်ပေးခဲ့တယ်။ပြီးခဲ့တဲ့2019စက်တင်ဘာလကလည်းမြောက်ပရိမြို့ထဲမှာတရုတ်နိုင်ငံသားတွေမူးယစ်တောက်စားပြီးဒေသခံတွေကိုစော်ကားမိုက်ရိုင်းခဲ့ကြပြီးမြဲသက်ဆိုင်ရာကထိရောက်ပြင်းထန်တဲ့ပြစ်ဒဏ်တွေမချမှတ်ခဲ့ဘူး2019ခုနှစ်ဒီဇင်ဘာလတုန်းကလည်းနိုင်တရာမြို့နယ်အတွင်းက FMI အင်ယာဝင်းထဲမှာမူယူရန်ကားနေတဲ့တရုတ်နိုင်ငံသားတွေကိုတွားရောက်တားဆီးခဲ့တဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေရိုက်နှက်ခံရလို့ဒဏ်ရာရခဲ့တဲ့အဖြစ်ပြက်လည်းဖြစ်ပွားခဲ့ပါသေးတယ်အရင်ဖြစ်ရတွေမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကနိုင်ငံသားတွေကိုထိရောက်တဲ့အရေးယူမှုတွေမလုပ်ခဲ့ကြဘဲရှော့ပေါတဲ့ပြစ်ဒဏ်လောက်သာပေးပြီးကြည်အေးပေးခဲ့တာဟာနိုင်ငံသားတွေငါတို့နိုင်ငံကိုပိုးပြီးအထင်သေးစော်ကားဖို့အခွင့်အရေးပေးနေသလိုဖြစ်နေစေပါတယ်ငါတို့ဒါအပြင်အနောက်နိုင်ငံသားနှစ်ယောက်ကစံကြောင်းမျိုးနယ်တွေကစတိုးတန်ဒီဇိုင်းမှာငွေကြေးလိမ်လည်ခိုးယူခဲ့တာအိန္ဒိယနိုင်ငံသား၄ယောက်က ADN ဆက်တဲ့ကငွေတွေကိုနှီးပညာသုံးပြီးကတ်အတုနဲ့အချိန်ချင်းငွေတွေထုတ်ယူသုံးစွဲခဲ့တာလမ်းမတော်မျိုးနယ်တွေကယရနာဆိုင်ဒီဇိုင်းမှာနိုင်ငံသားနှစ်ယောက်ကတန်ဖိုးငွေကျပ်သိန်း190ရှိတဲ့စိန်နဂတ်တရံကိုခိုးယူသွားခဲ့တာဒါအပြင်ဘူဂေရီးယားနိုင်ငံသားတယောက်ကလည်းလဲရန်စင်ဂီယာရှိက ADN ဆက်တဲ့ကငွေကျပ်18သိန်းနဲ့မန္တလေးမြို့ ADN ဆက်တွေတွေကပတ်စံတွေထုတ်ယူသွားခဲ့တာနဲ့အခြားမရေမတွက်နိုင်တဲ့ယာသွေးမှုမြောက်များစွာကိုနိုင်ငံသားတွေကငါတို့နိုင်ငံထဲမှာလာရောက်ကျူးလွန်ခဲ့တဲ့အဖြစ်ပြက်တွေဖြစ်ပျက်ခဲ့ပါသေးတယ်။ဒီဖြစ်ရပ်တွေကိုစဉ်းကူးကြည့်လိုက်ရင်ငါတို့နိုင်ငံသားတွေကနိုင်ငံသားတွေကိုအထင်ကြီးပြီးအယုံလွယ်ခဲ့ကြတာနဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကယာသွေးမှုကျူးလွန်နေကြတဲ့နိုင်ငံသားတွေနဲ့ငါတို့နိုင်ငံကိုအထင်သေးစော်ကားခဲ့တဲ့နိုင်ငံသားတချို့ကိုထိရောက်တဲ့ပြစ်ဒဏ်တွေမချမှတ်နိုင်ခဲ့တာနဲ့တိုက်ရိုက်သက်ဆိုင်နေပါတယ်။အထုပ်ဆိုရင်နိုင်ငံသားဆိုတိုင်းမျက်စိမိတ်အထင်ကြီးပြီးအယုံမလွယ်ကြဘူးနဲ့ငါတို့နိုင်ငံရဲ့ယဉ်ကျေးမှုထုံးလန်းအစဉ်လာတွေနဲ့ချမှတ်တဲ့စီမင်းဥပဒေသားတွေကိုမလေးမစားချိုးဖောက်စော်ကားနေတဲ့နိုင်ငံသားတချို့ကိုမှတ်လောက်သားလောက်အောင်ပြင်းထန်ထိရောက်တဲ့ဥပဒေတွေနဲ့အရေးယူအပြစ်ပေးဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေစီကိုအကြံပေးတင်ပြရင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေ။မင်းလဲအရင်ငါသည်စာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး